ီရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တယ်။အာဆာရိုဟင်ဂျာအစံဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားရအောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေတဲ့အကြောင်းပြောပြမှာပါ။အင်ဒိုနီးရှားနိုင်ငံကအစိုးရအဖွဲ့တွေကြားမှာရခိုင်ပြည်နယ်ဘက်ကိုသွားကျင်နေသူတွေအများပြားရှိနေတယ်ဆိုတာသိရပြီးတဲ့နောက်မှာအင်ဒိုနီးရှားအစိုးရကအခုလိုဆောင်ရွက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA အင်ဒိုနီးရှားဌာနရဲ့သတင်းပေးပို့ချက်ကိုမဆုမြတ်မွန်ကတင်ပြမှာပါရှင်။အာဆာရိုဟင်ဂျာအစံဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားအများအပြားရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အစံဖက်မှုတံပြန်ရေးအေဂျင်စီ BNPT အကြီးအကဲရှဲဇုတ်ဆူဟာဒီအလီယပ်ကစက်တင်ဘာ29ရက်နေ့ကသတင်းထုတ်တွေကိုဂျကာတာမြို့တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားကနေမြန်မာနိုင်ငံသွားတဲ့သူတွေကိုအင်ဒိုနီးရှားအစံဖက်မှုတံပြန်ရေးအဖွဲ့ကစောင့်ရှိနေပေမဲ့အခုချိန်အထိရခိုင်ပြည်နယ်ဘက်သွားတဲ့အင်ဒိုနီးရှားတယောက်မှမရှိသေးဘူးလို့ပြောပါတယ်။ရိုဟင်ဂျာအရေးကြောင့်အင်ဒိုနီးရှားနိုင်ငံတွေကအစွန်ရောက်အဖွဲ့တွေတခုနဲ့တခုစူးစီးမိသွားမှာကိုအစိုးရကအလေးထားအားထုတ်ကာကွယ်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့အစည်းရေးရာဆိုင်ရာအထူးအကြံပေးဆယ်မန်အန်ဖာရီစီကပြောကြားပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာအိုကျွန်းရဲ့မြို့တော်မာရာဝီကို IS စစ်သွေးကြွအဖွဲ့တစ်ဆာကန်အစံဖက်အဖွဲ့တွေကထိန်းချုပ်ပြီးအခိုင်အမာခြေကုပ်ယူထားတဲ့အတွက်ဖိလစ်ပိုင်စစ်တပ်ကမြို့ကိုပြန်သိမ်းနိုင်ဖို့တိုက်ခိုက်နေရဆဲဖြစ်ပါတယ်။ဒီလိုအခြေအနေမှာအာဆာဒေသတွင်နောက်ထပ်အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုတွေထပ်မဖြစ်အောင်အင်ဒိုနီးရှားနိုင်ငံကတက်တက်ကြွကြွကာကွယ်တားဆီးနေပြီးမြန်မာနိုင်ငံရဲ့ပြည်ထနာကိုအာဆီယံမူပေါင်းတွေအတွင်းကနေဖြေရှင်းဖို့ဖိတ်ခေါ်ထားပါတယ်
ဒေသသူကအင်းငင်းနေရီအခက်တက်မှန်ကြတိမာရာဝီပါဘူးဒီမာရာဝီဆိုတာကေတာတောက်စီရီမာရာဝီသူကဝါဆိုင်ရယ်ကိစ္စတာ
တခိုင်ပြည်နယ်ကိုမာရာဝီမြို့လို IS သွေးကြွတွေထိမ့်ချုပ်ထားနိုင်တဲ့နေရာနောက်တစ်ခုဖြစ်လာမှာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူးကျွန်တော်တို့ကာကွယ်ရပါလိမ့်မယ်ဒေတာတွေမှာ IS တွေးကြွတွေအားကောင်းလာမှာကိုကျွန်တော်တို့မလိုလားပါဘူးဒါပေမဲ့ကျွန်တော်တို့နဲ့နည်းချင်းဆိုင်မာရာဝီမှာကိုအခု IS တွေရောက်နေပါပြီအာဆာကလည်း IS နဲ့ပေါင်းမိဖို့နှိစက်နေပါတယ်ဒီအခြေအနေကိုကျွန်တော်တို့တားဆီးရပါလိမ့်မယ
်မြန်မာနိုင်ငံကိုစေတနာဝန်ထမ်းအဖြစ်သွားလို့သူတွေစည်ရင်ပေးဖို့တောင်းဆိုထားတဲ့အင်ဒိုနီးရှားနိုင်ငံတွေကအဖွဲ့တွေထဲမှာ Islamic Defenders Front အတူက FBI ဆိုတဲ့ဘာသာရေးအစွန်းရောက်အဖွဲ့လည်းပါဝင်ပါတယ်ဒီအဖွဲ့ကအင်ဒိုနီးရှားနိုင်ငံကိုအစ္စလာမ်ဘာသာအခြေခံတဲ့ရှရီယာဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်အောင်ရည်ရွယ်ကြိုးစားနေတဲ့အဖွဲ့ဖြစ်ပါတယ်။ဘာသာရေးနဲ့အစွန်းရောက်အမြင်တွေကိုအင်တာနက်ပေါ်မှာဝါဒဖြန့်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့တစ်လလောက်ထဲကစည်ရင်းကောက်ခံမှုတွေဆားလုံနေတာမှနာမည်စည်ရင်းပေးသူအများပြားရှိတယ်လို့ဆိုပါတယ်။နိုင်ငံရေးလုံခြုံရေးနဲ့ဥပဒေရေးရာညှိနှိုင်းရေးဝန်ကြီးအငင်းစားဗိုလ်ချုပ်ကြီးဝီရန်တိုကတဆင့် FBI အဖွဲ့ဝင်တွေအထူးသဖြင့်လန်ဒန်ကအဖွဲ့ဝင်တွေမြန်မာနိုင်ငံမသွားအောင်လို့အင်ဒိုနီးရှားအစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ် FBI ကို1998ခုနှစ်မှာတည်ထောင်ခြင်းကဗိုလ်ချုပ်ကြီးဝီရန်တို့ရဲ့ထောက်ခံမှုရခဲ့တယ်လို့အင်ဒိုနီးရှားသတင်းတွေကဖော်ပြပါတယ် FBI အဖွဲ့ဌာနခွဲတွေကမြန်မာနိုင်ငံသွားလို့သူတွေကိုစည်ရင်းကောက်ခဲ့တဲ့ထဲမှာ Central Java ပြည်နယ်ကကလတန်းဆိုတဲ့မြို့လေးမှာရှိတဲ့ FBI ဌာနခွဲလည်းပါဝင်ပါတယ်အဒီကအဖွဲ့တာဝန်ရှိသူဆူယာဒီအယ်အဘူဖာဒီကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့စီရင်ကောက်တာလို့ဆိုပါတယ
်။ဒီလိုစပရေးကအစ်မတို့ကတန်းကတန်းချူကအဆစီအချက်တော့စကပါဆူရူဟန်သာတလာကိတီ
ကလာရဲတခုလည်းမမဟုတ်ပါဘူး။အာချေပါဆူရူဝန်နဲ့ရီအောင်ပြည်နယ်တွေမှာလည်းစီရင်တွေကောက်ခဲ့ပါတယ်။ကလာတယ်မှာတော့မြန်မာနိုင်ငံကိုသွားဖို့အဆင်သင့်ရှိနေတဲ့ဗိုလ်ချုပ်ရဲ့အဖွဲ့တွေကိုစီရင်ကောက်တာပါ။ကျွန်တော်တို့လျှောက်လာပြီးပြင်ဆင်ခြင်းတွေကမပုံတင်ခြင်းလို့မင်းနဲ့ကြတူတော်တော်များများရှိပါတယ်။ဒါပေမဲ့ဌာနချုပ်ကညွှန်ကြားချက်ကိုစောင့်နေရတာမို့ဆောက်လာတွေကိုစလက်မခံသေးပါဘူးအတိအကျစင်မပြူးစူးရသေးတဲ့စိတ်ဝင်စားလို့စင်ပေးထားသူတွေရဲ့နာမည်တွေရထားပြီးပါပြီသူတို့ကလူသားချင်းစာနာတဲ့အကူအညီပေးတင်ကြတဲ့စေတနာဝန်ထမ်းတွေပ
ါမြန်မာနိုင်ငံသွားချင်သူတွေရဲ့ကုန်ကြမ်းစည်းရဲ့အတွက်သူတို့အဖွဲ့ကဆက်ပြီးတော့အလူကောက်နေပါတယ်ရခိုင်ပြည်နယ်ကပြည်ထနာကိုဖြည့်ဆင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံက 4+1 formula ဆိုတဲ့အကြံပြုချက်တစ်ခုကိုအစိုးပြုထားပါတယ် formula 4ခုဆိုတာကတော့ငင်းကြမ်းရေးနဲ့တည်ငြိမ်ရေးပြည်လဲတည်ဆောက်ဖို့အကြမ်းဖက်မှုကင်းစွာနဲ့အခြေအနေကိုထိန်းဖို့လူမျိုးဘာသာမရွေးရခိုင်ပြည်နယ်ထဲမှာရှိသူအားလုံးကိုချွင်းချက်မရှိအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ဖြစ်ပါတယ်ဒီ plus one formula ဆိုတာကတော့ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပေါ်ရေးဖြစ်ပါတယ်ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝေရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကနေပြည်တော်ရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ် လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွေရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ပြည်တွင်းဖြစ်ရတဲ့ကြောင့်အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးရက်နိုမာဆူဒီကနေပြည်တော်ကိုစက်တင်ဘာ၄ရက်နေ့ကတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံစဉ်ကရခိုင်ပဋိပက္ခဖြည့်ဆည်းရေးအတွက်အခုလို 4+1 formula ကိုအင်ဒိုနီးရှားအစိုးရကအကြံပြုခဲ့တာဖြစ်ပါရဲ့ရှင်။လက်စွပ်မျက်မှောက်ပါရှင်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ထဲမှာမြန်မာစစ်တပ်ရဲ့တပ်သား2ဦးကနေ